နိုင်ငံတော်လှည့်ဝတ်ချက်အယ်ဂရီဖောက်ပြမှုနဲ့ဖန်ဆီးခံထားတဲ့ Writers သတင်းသမားနှုတ်ကိုအမခံမပေးဖို့အတွက်ချက်သပရီးနေမှာမြောက်ပိုင်းခင်ကျဲရုံကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးုံပြောခွင့်ရ Rupert Goville ကပြောကြားခဲ့ပါတယ်
We deeply regret the continuing detention of two Reuters journalists in Myanmar following yesterday's decision by a court to refuse them bail.
ရိုက်ဂျာသတင်းတောင်နှစ်ယောက်ကိုတရားရုံးကနေအာမခံပေးဖို့မနေ့ကပဲဆုံးဖြတ်ခဲ့တယ်လို့ဂူရီဆက်ပြီးဖန်ထားတာနဲ့ပတ်သက်ပြီးကျွန်တော်တို့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်သူတို့ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ထပ်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါဒီသတင်းတောင်နှစ်ကိုဖန်ဆီးထားတာဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိသားသားကျဆင်းလာနေတာကိုပြသနေတယ်လို့လည်းမစ္စတာကိုဗီကပြောပါတယ်ဖန်ဆီးခံထားတာရက်သတ္တပတ်6ပတ်ကျော်နေပြီဖြစ်တဲ့သတင်းတောင်အသက်32နှစ်ရကိုဝါလုံးနဲ့28နှစ်ရကိုကျော်ဆိုးဦးတို့နှုတ်ကအရေးကြီးတဲ့လှည့်ဝဲအထောက်အထားတွေကိုရဲနှဦးစီကနေရယူခဲ့တယ်လို့ရဲဘက်ကဆွဆွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။ Rogers တရင်ဌာနမှာအလုပ်လုပ်နေတဲ့သူတို့နှစ်ဦးကရခိုင်ပြည်နယ်ရင်းကတရင်တွေကိုထောက်လန်းနေတာဖြစ်ပါတယ်။တချင်ထဲမှာပဲကချင်ပြည်နယ်ရင်းမှာ KIA ကချင်နဲ့နိုင်ငံအဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကနေအစိုးရခံစားထုတ်ပြန်ပြောဆိုခဲ့ပါတယ်။ January 19ရက်နေ့ကစပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်မြင့်လာတာဖြစ်ပြီးဆွန်ပရာဘုံဝိုင်းမော်နဲ့တနိုင်းမြို့နယ်တွေမှာတိုက်ပွဲတွေတိုးလာနေပြီးအိုးရင်ဆန့်ခွာထွက်ပြရသူပေါင်းက1800လောက်ရှိနေပြီလို့အစိုးရကမှဖော်ပြထားပါတယ်။